ကမ္ဘာတစ်ဝှမ်းမှာလူသားမိုင်းအသုံးပြုနေတဲ့နိုင်ငံတွေအဖြစ်မြန်မာနဲ့ရုရှားနှစ်နိုင်ငံသာရှိနေပြီးအသုံးပြုမှုတွေတိုးမြှင့်လာနေကြောင်းမြေမြုပ်မိုင်းဒါစီရေးနိုင်ငံတကာအဖွဲ့ ICBL ရဲ့နောက်ဆုံးထုတ်ပြန်တဲ့နှစ်ပတ်လည်အစဉ်ခန်းစာမှာဖော်ပြပါဗျာ1998ခုနှစ်မိုင်းအသုံးပြုမှုဒါစီရေးစာချုပ်မှာလည်းမြန်မာနဲ့ရုရှားတို့ပါဝင်မထားပါဘူးမိုင်းကြောင့်နှစ်စဉ်လူပေါင်းထောင်ချီတေဆုံးနေကြရတာမှာကလေးတွေအများအပြားပါဝင်ပါတယ်လူသားမိုင်းတွေကိုဆယ်စုနှစ်နဲ့ချီအသုံးပြုနေတဲ့မြန်မာနိုင်ငံမှာမကြသေးခင်ကစလို့အသုံးပြုမှုတွေတိုးလာနေတယ်လို့လည်းမြေမြုံမိုင်းစောက်ကြည့်ရေး2022ခုနှစ်အစဉ်ခန်းစာပြုစုသူတွေကပြောပါတယ
် Some increased use of anti-personnel mines by government forces in Myanmar
မြန်မာနိုင်ငံတွင်းကတယ်လီဖုန်းဆက်သွယ်ရေးတာဝါတိုင်းတွေပိုက်လိုင်းတွေနဲ့တခြားသောစွန့်အင်ဆိုင်ရာအဆောက်အုံတွေပတ်လည်မှာမြန်မာစစ်တပ်တပ်ဖွဲ့တွေကလူသားမိုင်းတွေကိုပို့ပြီးတော့တုံးလာနေတယ်လို့နိုင်ငံတွင်းကလက်နက်ကိုင်အဖွဲ့တချို့ကလည်းအသုံးပြုနေပါတယ်လို့အစိုးရခန်းစာကိုပူရဲတိဖြတ်သူမေရီဝါရီဟမ်ကပြောဆိုသွားတာဖြစ်ပါတယ်။ကမ္ဘာပေါ်အနည်းဆုံးနိုင်ငံပေါင်း60လောက်မှာလူသက်မြေမြုပ်မိုင်းတွေရှိနေစေဖြစ်တယ်လို့လည်းအစိုးရခန်းစာကဖော်ပြပါတယ်။2021ခုနှစ်အတွင်းမြေမြုပ်မိုင်းတွေဒါမှမဟုတ်လည်းဖောက်ခွဲပစ္စည်းအကျဉ်းချန်နေကြောင်းဘေးဒဏ်သင့်သူအသစ်က9500ရှိပြီးဒီထဲမှာတည်ဆုံးသူ2000ကျော်ပါဝင်ပါတယ်။အသက်အရွယ်မှတ်တမ်းတွေအရတည်ဆုံးသူဒါမှမဟုတ်လေကိုယ်လက်အင်ကချွေးရင်းခရရသူတွေရဲ့ထက်ဝက်လောက်ဟာကလေးတွေဖြစ်ပါတယ်ရှင်။